အလေးစားနိုင်ငံမှာမေလ9ရက်ဗိုလ်ထူးနေ့လုံမဲ့အတူတူရွေးကောက်ပွဲတွေမှာတချိန်ကရံဘက်တွေဖြစ်ကြတဲ့ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်နဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်တို့ဦးဆောင်တဲ့ပါတီတွေပါဝင်အတိုက်ခံပါတီတွေပေါင်းပြီးညွန်မောင်းပါတီတရားဖြစ်ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။အန်ဝါအီဘရာဟင်မှာဒိန်တူဆက်ဆံတယ်ဆိုတဲ့ဆွေးကျင်းနဲ့2015ခုနှစ်ကတည်းကအကျဉ်းချနေတာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲပေးခွင့်တော်ရမှာမဟုတ်ပေမဲ့လည်းမဟာဒီယာနဲ့ပေါင်းဖို့ကိစ္စမှာအဓိကဆုံးဖြတ်ခဲ့သူပါ။သူ့ဘော်ဆွေးချက်ဟာနိုင်ငံရေးပြောကပါပြီးမဟုတ်မှန်တဲ့ဆွေးချက်ဖြစ်တယ်လို့အန်ဝါကိုရိုင်ကရောသူ့ကိုထောက်ခံသူတွေကပါပြောထားတာပါ။အကျဉ်းပြချသမှုအာနာလွဲသုံးဆောင်မှုဆိုင်ရာအရှုပ်တော်ပုံတွေနဲ့အချက်တဲဆိုင်နေတဲ့လက်ရှိဝန်ကြီးချုပ်နာဂျစ်ပရိုဇက်ကတချိန်ကမဟာဒီယာရဲ့မာမေးဖြစ်ပေမဲ့အခုတော့သူ့ကိုဖြုတ်ချဖို့အတွက်တချိန်ကရန်သူတို့နှစ်ဦးပူးပေါင်းစူးစမ်းလာကြတာဖြစ်ပါတယ်။ယူကော့ပွဲမှာအတိုက်ခံကအနိုင်ရမယ့်အခြေအနေတိတ်မရှိလာပေမဲ့လည်းတကယ်တည်းအနိုင်ရမယ်ဆိုရင်တော့အန်ဝါအနေနဲ့နိုင်ငံရေးလောကထဲကိုလှလပ်ပပပြန်ဝင်လာနိုင်မှာပဲဖြစ်ပါတယ်။သူဟာလာမယ့်ဇွန်လ10ရက်နေ့မှာပြန်လွတ်လာဖို့ရှိပြီးသူ့ကိုကောင်းဆောင်နေရာလွှဲပေးမယ်လို့လည်းမဟာဒီယာကကတိပြုထားပါတယ်။မလေးရှားပြည်ကလူငင်းချမ်းသာဝင်ပြီးရင်အန်ဝါအနေနဲ့နိုင်ငံရေးအာဏာကိုရယူနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိဝန်ကြီးချုပ်နာဂျစ်ဘရိုဇက်ဦးဆောင်တဲ့ National Front အမျိုးသားတပ်ဦးပါတီဦးဆောင်တဲ့အစိုးရမလေးရှားနိုင်ငံကိုစစ်တပ်အုပ်ချုပ်လာတာနှစ်ပေါင်း60ဆီသွားပြီဖြစ်ပါတယ်။